Welcome to the Voice of America in Burmese.
VOA မင်္ဂလာတနင်္ဂနွေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ20ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အချိန်နှေးမှာပဲ VOA Facebook စာမျက်နှာနဲ့ကရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းထုတ်လွှင့်မဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာသတင်းတွေကတော့ရုရှားယူကရိန်းစီးရဲတင်းမာမှုနောက်ဆုံးအခြေအနေလူဝူးတော်လာရေးအထိမ်းအမှတ်စုတောင်းပွဲဆန္ဒပြပွဲတွေပြုလုပ်ကြတဲ့သတင်းကနေဒါနိုင်ငံကကိုဗစ်ကန့်သတ်ချက်စီကန်းတွေကိုစန့်ကျင်ဆန္ဒပြတဲ့ကုန်တင်ကားသမားတွေကိုရဲတပ်ဖွဲ့ကရှင်းလင်းတဲ့သတင်းစတဲ့သတင်းတွေဖြစ်ပါတယ်အဲဒီနောက်သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးပါမှာအဲဒီအထက်ကထုတ်လွှင့်ပေးမှာတစ်ခုကတော့
လက်မကြီးကနေတိုင်းဖြစ်တယ်ဆိုတာသူတို့ကနေမြင်ရှင်းလင်းနေမယ်ဆိုလို့ရှိရင်သူတို့မလာခင်အရင်ချူဖြစ်တဲ့ဒီကော်ပိုရိတ်နိုင်ငံမှာရှိတဲ့အမြောက်တပ်ကြီးတွေအမြောက်တပ်အနေနဲ့လမ်းဖြစ်တယ်120မှာမှလည်းလမ်းဖြစ်တယ်ဒီလူလူအိုးဝေးရှားတဲ့နေရာရှိတဲ့နေရာအကုန်ပြစ်ထည့်သွားတာပဲ
ပြင်းပြင်းနဲ့မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပြစ်ခတ်တဲ့အကြောင်းသတင်းမှကြားရမှာပါအဲဒီနောက်တစ်ဆယ်တဲ့သခိုင်းတိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်တပ်တွေတိုက်ပွဲဖြစ်နေကြတဲ့အကြောင်းကိုလည်းကြားကြရမှာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေအနေနဲ့ဒုအသံဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းတပတ်အတွင်းနိုင်ငံတကာသတင်းတွေကိုဒုတိယပိုင်းမှာကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့တနင်္ဂနွေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်တိုက်ဖို့အတွက်ဆုံးဖြတ်ပြီးသားဖြစ်နေမယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဂျီမာတောက်ချာနေကပြောကြားပြီးတဲ့နောက်စနေနေ့မှာပဲယူကရိန်းအရှေ့ပိုင်းမှာတိုက်ခတ်မှုတွေတိုးလာတယ်လို့သမ္မတပူတင်ကလည်းသူ့ရဲ့ကြီးမားတဲ့စီးလက်ကျင်မှုတွေကိုကိုယ်တိုင်ကြီးကြံနေတာဖြစ်ပါတယ်ရုရှားသမ္မတနဲ့ဘယ်လာရုသမ္မတတို့ဟာရေငုပ်သင်္ဘောပေါ်ကနေပြစ်လွှတ်ရတဲ့တိုက်ချင်းပြစ်ပက်တင်းတက်ဒုံအပါဝင်လက်နက်တွေနဲ့တိုက်ခိုက်မှုမျိုးစုံပါဝင်တဲ့စီးရီးလက်ကျင်မှုကိုကိုယ်တိုင်ကြီးကြံခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်စနေနေ့မှာလစ်သူရေးနီးယားကိုတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့ရုရှားတပ်သားတသိန်းခွဲကျော်ဟာအခုခါမှာယူကရိန်းနယ်စပ်တကျော်မှာအသင့်အနေထားရှိနေပြီဖြစ်ပြီးအမေရိကန်ကမဟာမိတ်တွေနဲ့အတူရပ်တည်နေပါတယ်လို့လစ်သူရေးနီးယားသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် For months now Russia has been building up its military forces in and around Ukraine
ရုရှားဟာဘယ်လာရုစ်အပါအဝင်ယူကရိန်းပတ်ဝန်းကျင်ကလေးမှာစစ်တပ်အင်အားတိုးချနေတာလည်းချင်းရှိနေပါပြီအခုခါမှာဝင်တိုက်ဖို့အတွက်အသင့်အနေထားကိုပြင်နေတာပါဒါကြောင့်လည်းအခုလစ်သူရေးနီးယားကိုလာရောက်တာဖြစ်ပြီးလစ်သူရေးနီးယားအက်စတိုးနီးယားနဲ့လက်ဗီးယားဒေသခံတွေကမကရုရှားသမ္မတနဲ့အစိုးရကိုသိစေချင်တာကအမေရိကန်ဟာသူ့မဟာမိတ်တွေနဲ့အတူရပ်တည်နေတယ်ဆိုတာပါပဲလို့ပြောသွားတာပါ NATO အဖွဲ့အတွင်းမှူးချုပ်ယန်စတိုတိုင်ဘတ်ကလည်းယူကရိန်းကိုထိန်းချုပ်နေတဲ့ရုရှားအတွက် NATO စီကနေရုရှားလူလာတာတဲ့ပိုတဲ့တုံ့ပြန်မှုတွေရမှာဖြစ်ကြောင်းဂျာမနီကလုံခြုံရေးညီလာခံမှာစနေနေ့ကပြောကြားခဲ့တာပါယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာစနေနေ့တညလုံးတနက်တန်းတွေမော်တာကြီးတွေနဲ့တိုက်ခတ်တန်းတွေအပြင်ပောက်ကွဲတန်းတွေပါညံနေပြီးစစ်ရေးစင်ငွေတွေတန်းနေတဲ့အတွက်စစ်ရေးပဋိပက္ခကြီးဖြစ်တော်မလားလို့စိုးရိမ်မှုတွေတိုးလာနေကြပါတယ်တိုက်ခတ်ရေးလုံနိုင်သူအမျိုးသားတွေဒေသလက်နက်ကိုင်အဖွဲ့မှပါဝင်ဖို့အတွက်လာရောက်လက်မှတ်ရေးထိုးရမယ်လို့စနေနေ့မှာပဲဒွန်စမြတ်အကြီးအကဲဖြစ်တဲ့သူ့ကိုယ်သူကြီးညာထားသူကကြီးညာချက်ထုတ်ပြန်ခဲ့တာပါယူကရိန်းအရှေ့ဇွန်ကရုရှားလိုလားသူတွေထိန်းချုပ်ထားတဲ့ဒီဒွန်ဘတ်စ်ဒေတာကနေအသက်18နှစ်ကနေ55နှစ်အတွင်းအမျိုးသားတွေကိုလည်းပြင်ပထွက်ခွာခွင့်ပိတ်ထားလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းစနေနေ့မှာပဲအရန်စစ်တီတွေအတွက်တင်လန်းပေးဖို့နဲ့စီးရီးလေ့ကျင့်မှုတွေလုပ်ဖို့အတွက်အမိန့်ထုတ်ပြန်ခဲ့တာပါ။ဒါဟာနှစ်ဆင်ပြုတ်လုံနေကြဖြစ်တယ်နဲ့ပုံမှန်အားဖြင့်ဧပြီလထဲမှာလုပ်လို့ရှိပေမဲ့ဒီနှစ်မှာတော့ဖေဖော်ဝါရီလထဲဆော့လုပ်ခဲ့တာလို့လည်းအကဲခတ်တွေကထောက်ပြနေပါတယ်။ရုရှားရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအားလုံးကသိနှင်နေသလိုရုရှားဟာကျူးကျော်တိုက်ခိုက်ဖို့အတွက်မမှန်ကန်တဲ့အကြောင်းပြချက်တွေဖန်တီးပြီးသူအပြစ်ကင်းကြောင်းပြောဆိုလို့ရှိရဆိုတာအားလုံးကသိထားပြီးဖြစ်ကြောင်းအမေရိကန်ဒုသမ္မတကမလာဟဲရစ်က ဂျာမနီနိုင်ငံမျိုးနစ်လုံခြုံရေးညီလာခံမှာပြောကြားခဲ့တာပါ။ယူကရိန်းကိုရုရှားကဝင်တိုက်နိုင်တဲ့သတိပေးချက်တွေတိုးလာနေတယ်လို့ရုရှားကအားပေးထောက်ခံထားတဲ့သဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းဒေတာတဝက်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးပြဿနာကိုဖြေရှာဖို့အတွက်တောင်းဆိုလိုက်ပါတယ်။ရုရှားသမ္မတဘာကိုလိုချင်နေလဲဆိုတာကိုမသိတဲ့အတွက်တွေ့ဆုံဆွေးနွေးလိုကြောင်းဂျာမနီနိုင်ငံမျိုးနစ်မြို့လုံခြုံရေးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်။ရုရှားသမ္မတအနေနဲ့တွေ့ဆုံမဲ့နေရာကိုရွေးချယ်နိုင်ကြောင်းနဲ့ယူကရိန်းအနေနဲ့ငြင်းချမ်းစွာဖြေရှာရေးအတွက်တန်တမာရေးလမ်းကြောင်းတိုင်းပင်ဆက်ပြီးသွားမယ်လို့လည်းပြောပါတယ်။အနောက်နိုင်ငံခေါင်းဆောင်တွေကရုရှားဟာယူကရိန်းကိုအချိန်မရွေးဝင်တိုက်နိုင်တယ်လို့သတိပေးချက်တွေတိုးလာနေပါတယ်။အရှိယူကရိန်းကခွဲထွက်ရေးခေါင်းဆောင်တွေကစနေနေ့မှာစီးရီးအပြစ်ချထားဖို့အတွက်အမိန့်ပေးလိုက်ပြီးတိတ်မကြခင်မှာပဲယူကရိန်းသမ္မတကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ရက်ပိုင်းတွင်စစ်မှတ်ဖြစ်ပွားမယ့်လက္ခဏာတွေတွေ့လာတာကြောင့်ဂျာမနီနဲ့ဩစတြေးလျတို့ကယူကရိန်းမှာရှိတဲ့သူတို့နိုင်ငံသားတွေကိုပြန်ပြီးတော့ထွက်ခွာဖို့ပြောကြားခဲ့ကြတာဖြစ်ပါတယ်။2014တုန်းကယူကရိန်းအရှေ့ပိုင်းမှာရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လူပေါင်း 14,000 လောက်တိဆုံးခဲ့ရတာဖြစ်ပါတယ်။ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတဝိုက်စစ်ရေးလှုပ်ဆောင်မှုတွေကိုရှော့ချမယ်အထောက်အထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရဆဲဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညီလာခံမှာG7 နိုင်ငံကြိုင်ဝင်ကြီးတွေစနေနေ့ကတီးတံတွေ့ဆုံပြီးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအခုလိုပြောဆိုလိုက်တာပါရုရှားအနေနဲ့တန်တမာရေးလမ်းကြောင်းကိုရွေးချယ်ဖို့အခြေအနေတွေတင်းမာနေတာကိုရှော့ချဖို့ယူကရိန်းနယ်စပ်နားမှာချထားတဲ့တပ်တွေပြန်ရုပ်သိမ်းဖို့နဲ့နိုင်ငံတကာကတိကဝတ်တွေကိုအပြည့်အဝလိုက်နာဖို့ G7 နိုင်ငံတွေကတောင်းဆိုကြောင်းအစည်းအဝေးပြီးဗြိတိန်နိုင်ငံကြိုင်ဌာနကပူးတွဲထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်ပထမခြေလှမ်းအနေနဲ့ရုရှားကယူကရိန်းနယ်စပ်တချို့ကသူ့စင်အားကိုရှော့ချမယ်လို့ကြေညာထားတာကိုအကောင့်ထဲပေါ်မယ်လို့ညွှန်းနေထားကြောင်းဒါပေမဲ့ဒီလိုရှော့ချမယ်အထောက်အထားဘာမှမတွေ့ရဘူးလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ဒီအစည်းအဝေးကို EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲ Joseph Borrell နဲ့အတူ American, Britain, ပြင်သစ် Italy, Canada နဲ့ Japan နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ G7 နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ယူကရိန်းအရေးနဲ့ပတ်သက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂျာမနီဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်ဗီယိုအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA အမေရိကန်အတန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားမှုတွေကိုအားပေးထောက်ခံဖို့အမေရိကန်နဲ့ဥရောပရောက်မြန်မာအရေးလှုပ်ရှားသူတွေကစနေနေ့ကစုဝေးခဲ့ကြပါတယ်နယ်သာလန်နိုင်ငံမှာတော့အာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုမှာပေးဆုံးခဲ့ရသူတွေအတွက်အောင်းမွေစုတောင်းပွဲနဲ့အတူရန်မုံငွေရှာခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့တန်ဃာတော်တစ်ပါးဖြစ်တဲ့အရှင်သန္တာဝရကပြောပါတယ
်ဒီနေ့လောရရည်ရွယ်ချက်ကတော့ငွေဦးတော်လံရေးမှာကြာဆုံးသွားတဲ့ရဲဘော်တွေအလုံးအတွက်သူတို့ကိုရည်စူးပြီးတော့မှဆူတောင်းပွဲလုပ်ပါတယ်ပြီးတော့ဦးဇင်းတို့ငွေဦးတော်လံရေးကိုအထူးအဓိကပံ့ပိုးပေးရမယ်ဘွန်းစာချုပ်ရောင်းချတဲ့ပွဲအဲ့တော့ဒီပွဲမှာတို့တက္ကသိုလ်မှတွေရောက်လာပြီးတော့မှဘွန်းလေးဝယ်ယူအားပေးကြတာအထူးကျေးဇူးတင်ပါတယ်။နောက်နဲ့ဆက်ပြီးဝယ်ကြဖို့မလာသေးတဲ့လူတွေလည်းလာဖို့ဝယ်ပြီးသားလူတွေလည်းလာစဉ်အ ਨੇ ဆုံးကတစ်လကို100ဆိုတဲ့ဘုံမျိုးတွေဝယ်နိုင်ဖို့အတွက်ဦးစင်းတိုက်တွန်းပါတယ်
။နယ်သာလန်နိုင်ငံလိုင်တိုင်မြို့ကလှုပ်ရှားမှုမှာ NUG အမျိုးသားညီညွတ်ရေးအစိုးရအတွက်ဒေါ်လာ2000ဘုံနီးပါးရောင်းချနိုင်ခဲ့တယ်လို့လည်းပြောပါတယ်။မကြသေးခင်ကမုံတိုင်းတန်တင်ခဲ့တာကြောင့်အများပြည်သူသုံးကားရထားတွေမထွက်တာကြောင့်အခက်အခဲတချို့ရှိနေတဲ့ကြားကပဲမြမအရေးလှုပ်ရှားသူတွေစုဝေးခဲ့ကြတာပါတချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်ရှေ့မှာလဲနှွေဦးတော်လံရေးနှစ်ပတ်လည်လှုပ်ရှားမှုအဖြစ်တန်ဃာတော်တချို့အပါအဝင်မြမအရေးလှုပ်ရှားသူတွေစုဝေးဆန္ဒပြခဲ့ကြပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ မြန်မာအရေးအပြောတဲ့လက်တွေ့ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့ပါတယ်။စနေနေ့မှာပဲအမေရိကန်ပြည်ထောင်စုရောက်ချင်းတိုင်းရင်းသားတွေက84ချိန်မြောက်ချင်းမျိုးသားနေအခမ်းအနားကိုဘော်ဒီမိုးမြို့အင်ဒီယားနာပိုလစ်မြို့နဲ့အတန်တာမြို့ကြီးတွေအပါအဝင်သူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပကြပါတယ်ခင်ဗျာ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးနဲ့အသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေပုံမရရှိရေးတိုက်တွန်းလိုက်ပါတယ်။၅နှစ်နီးပါးရှိလာပြီဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးမဖြေရှင်းနိုင်သေးတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖြေရှင်းပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ပဇားခရိုင်နဲ့ဘာဆန်ရှားကျွန်းဒုတိယမဟာမင်းကြီးကယ်လီတီကလီမင်ရဲ့ခီးစဉ်ဟာဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုအမှုနားလည်သဘောပေါက်ဖို့ဖြစ်တယ်လို့လဲကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့ပါတယ်။ခီးစဉ်အတွင်းဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့နေရပြန်နိုင်ရေးအပါအဝင်ပြဿနာကိုဖြေရှင်းနိုင်ရေးကုလသမဂ္ဂကအခိုင်အမာပိုင်းဖြတ်ထားကြောင်းလဲပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာရောကုလသမဂ္ဂနဲ့ပါတီးခြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးပါဘူး။တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာအပေါ်တရားစွဲဆိုထားတဲ့အမှုကိုတော့ရှေ့သတင်းပတ်ထဲမှာပဲနယ်သာလန်နိုင်ငံဒီဟိတ်မြို့က ICJ နိုင်ငံတကာတရားရုံးမှာကြားနာဖို့ရှိပါတယ်ခင်ဗျာ။ဆိုမာလီနိုင်ငံအလဲပိုင်းကဘယ်လဝေနီမြို့ကစားတောက်ဆိုင်ထဲမှာမနေ့စနေနေ့ကအသေးခံဘုံးခွဲမှုဖြစ်ခဲ့ပြီးအနည်းဆုံးလူ73ဦးသေဆုံးခဲ့တယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားကကြေညာခဲ့ပါတယ်။ပေးဆုံးသူတွေထဲမှာလက်ရှိကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲဝင်နေတဲ့အမတ်လောင်းတဦးလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်လူ78ဦးလည်းဒဏ်ရာရရှိခဲ့ကြောင်းဆိုမာလီအမျိုးသားရုံးမြင့်တန်ကြားဌာနက Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့နဲ့အစိုးရအရာရှိတွေကအဲ့ဒီတိုက်ခိုက်မှုဟာအသေးခံဘုံခွဲမှုဆိုတာအတည်ပြုပေမဲ့ပေကျေထိခိုက်မှုကိုတော့ပြောဆိုခြင်းမရှိပါဘူး။El Shabaab စစ်သွေးကြွအုပ်စုကအဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့တယ်လို့စစ်သွေးကြွတွေရဲ့ online တွေကိုစောင့်ကြည့်နေတဲ့ SITE လို့ခေါ်တဲ့ထောက်လှမ်းရေးအဖွဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ El Qaeda အကြမ်းဖက်အဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့ El Shabaab စစ်သွေးကြွအုပ်စုဟာဆိုမာလီဘုံအစိုးရကိုဖြုတ်ချပြီး Islamic အုပ်ချုပ်ရေးနဲ့အစားထိုးဖို့ရည်ရွယ်ထားပါတယ်ခင်ဗျာ။ကနေဒါနိုင်ငံအော်တဝါမြို့တော်ရှိပါလီမန်အဆောက်အုံရှိမှာကိုဗစ်ကာယောဂါကန့်သတ်ချက်တွေကိုစမ်းကျင်တဲ့အနေနဲ့ပိတ်ဆို့ဆန္ဒပြနေကြတဲ့ကုန်တင်ကားမောင်းသမားတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖယ်ရှားလိုက်ပါတယ်။ကနေဒါနိုင်ငံရဲ့တမိုင်းမှာရဲတပ်ဖွဲ့အင်အားအများအပြားအသုံးပြုပြီးရှင်းလင်းခဲ့တာကြောင့်ဆန္ဒပြသူတွေအင်အားလျော့နေသွားတဲ့အတွေ့သတင်းသုံးသပ်ကြဆန္ဒပြပွဲတွေအဆုံးသတ်တော့မယ်လို့လဲအာဏာပိုင်တွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကာယောဂါကန့်သတ်ချက်တွေနဲ့ဝန်ကြီးချုပ်ကိုစာကျင်ဆန္ဒပြတဲ့ဆန္ဒပြပွဲကိုနှိမ်နင်းဖို့နိုင်ငံအနှံ့ကရဲတပ်ဖွဲ့ဝင်တွေကိုခေါ်ယူခဲ့တာပါ။အာဏာပိုင်တွေရဲ့ဖိအားကြောင့်စနေနေ့နေ့လယ်ပိုင်းမှာပဲလွတ်တော်အနီးတစ်ဝိုက်ကထရက်ကာသမားတွေကိုဖယ်ရှားပေးဖို့ပြောဆိုထားကြောင်းဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။တောက်ကြနေတဲ့စနေနေ့အထိအဲ့ဒီဆန္ဒပြသူတွေထဲကအနည်းဆုံး148ယောက်ဖမ်းဆီးခံခဲ့ကြရပြီးမြို့တော်ရဲ့အဓိကလမ်းမတွေကိုပိတ်ဆို့ခဲ့တဲ့အတွေ့ဆိုပြီးအနည်းဆုံးကုန်တင်ကား2000နီးပါးလဲဆွဲယူဖေရှားခံခဲ့ရပါတယ်ခင်ဗျာ VOA အမေရိကန်တန်ရဲ့တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာနဲ့ကပါရုပ်သံနဲ့အတူဖူးတွဲတင်ဆက်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးအနေနဲ့ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုစစ်ကောင်စီတပ်ကခလာရ69ကနေဖေဖော်ဝါရီလ17ရက်နေ့မနက်ကလက်နက်ကြီးတွေနဲ့ပစ်တဲ့အတွေ့ရွာသားတဦးတေဆုံးပြီးတဦးဒဏ်ရာရရှိသွားပါတယ်။ကော့ကရိတ်မြို့နယ်နဲ့ဖားပွန်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNU ရဲ့တပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်ပါပြီးထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတွေလည်းကိုကြည်စံထိမှန်တည်ဆုံးတာတွေရှိပါတယ်။အဲ့ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏရှိနေတယ်လို့စစ်ကောင်စီဘက်ကနယ်မြေရှင်းလင်းတဲ့အနေနဲ့တရညူထိန်းချုပ်ရနယ်မြေတွေကကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါ ဖေဖော်ဝါရီလ16ရက်နေ့ကတော့စစ်ကောင်စီတပ်ရင်းခလာရ68ကနေပြစ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးသေဆုံးကအမျိုးသားတအူးထိခိုက်ဒဏ်ရာရရှိသွားကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တအူးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။အာရှလမ်းပေါ်ဒီကော့ဂရိတ်စိုက်တုံကာလာမဘီမှာရှိတဲ့ကမိုင်ကုန်းဆိုတာအဲဒီရွာအဲဒီရွာအထက်တန်းကျောင်းကွဲကြီးရှိတယ်ပေါ့နော်ရွာကလီးလဲရတဲ့ရွာအဲဒီနေရာကအခုအဲ့မှာလက်နက်ကြီးကြတယ်လက်နက်ကြတော့ရွာသားတယောက်ဒီတော့အမေများပေါ့တယောက်ဒီတယောက်တန်ရာရတယ်ဟောခလာရ69ဒီရတာနဲ့ဒီနာမည်ရှင်ရေးတက်ဖွဲ့ပဲကော့ဂရိတ်မှာထိုင်အဲလက်နက်ကြီးကနေတိုင်းဖြစ်တယ်ဆိုတော့သူတို့ကနာမည်ရှင်လေးနဲ့ဆိုလို့ရှိရင်သူတို့မလာခင်အရင်ချူဖြစ်တဲ့ဒီကျွန်တော်လှိုင်ဝါကော့ဂရိတ်လှိုင်ဝါမှာရှိတဲ့အဲဒီဟိုအမြောက်တက်ကြည့်တယ်အမြောက်တက်အနေဘူကန်ကုန်းလို့ခေါ်တယ်ဒီဘူကန်ကုန်းကနေတော့လှမ်းလှမ်းဖြစ်တယ်ပြန်နေတယ်မမနဲ့လမ်းပြတယ်ဒီလူလူအိုးအိမ်ကြီးပါညာဆိုတော့ဒါကိုချိန်ရမှာလေမချိန်ဘူးသူကကြားတဲ့နေရာရှိတဲ့နေရာအကုန်ပြစ်ထည့်သွားတာပဲ
စစ်ပေးရှောက်သူတွေနေရပြန်လဲအခြေချနေထိုင်ဖို့ရွာထဲမှာပြန်လာနေတော့မှာပဲလက်နက်ကြီးတွေထိမှန်ပြီးတေဆုံးသွားခဲ့တာဖြစ်ပါတယ်လက်နက်ကြီးတွေရွာထဲကိုကျခဲ့တာကြောင့်နေအိမ်မှာပဲအသက်48နှစ်အရွယ်နော်ဖုတင်ဆိုတဲ့အမျိုးသမီးတဦးတေဆုံးသွားခဲ့ပြီးခင်မုန်းဖြစ်သူစောကျော်ဖော့ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်စစ်ကောင်စီတပ်တွေက KNU တပ်မ6ထိန်းချုပ်ရာကော့ကလိတ်မြို့နယ်အတွင်းကနေမြေတွေကိုဝင်ရောက်လာတဲ့အတွက်အန်ဖကြီးရေကျော်ကြီးကမိုင်ကုန်းကျေးရွာတွေဘက်မှနေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် KNU တပ်မကထိန်းချုပ်ရာဖားပွန်ခရိုင်ဘက်မှာတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မကနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတချို့ဒီအပိုင်းမှာပဲကြီးစံထိမှန်ပြီးတေဆုံးသွားတာရှိတယ်ဆိုပြီးဖားပွန်မြို့ကတူကလည်းပြောပြပါတယ်
လမ်းမှာလည်းပြင်းနဲ့အဲမှာအမျိုးသမီးညောင်းတည်တယ်တယောက်ပိုက်ပွင့်သွားတယ်တယောက်တော့ထိုင်ရနဲ့တည်သွားတယ်ကလေးတယောက်ထိုင်ရရတယ်ကြီးစံဖြူသွားတော့လားဆိုဆိုင်ကလေးကလည်းပြည်တဲ့ချင်းမှာအနောက်နေတကုံလိုက်ပြစ်တာလားဆက်ကဆက်ကဆက်မမျိုးလည်းမမျိုးလည်းမအခုပြေးတာတနေ့တနေ့တရားကျော်200အဲ့လိုမျိုးတွေပြေးကြတယ်အများကြီးပဲမျိုးတယ်မျိုးလာလာရက်ကတည်းဆိုရှင်အိမ်ထဲမှာလူမရှိတလောက်ကလုံးဆွတ်ပြေးကုန်၃လရက်တော့၃ရက်တော့ရှိပါပြီဘာဝေလူကဒါမှဆိုရင်အဲ့လိုတိုက်ပွဲနေ့တိုင်းလေးမျိုးတနက်တန်လေးညညပတ်ဆိုအញ្ញံပြင်းနေတယ်အဲ့ရကြဘူးအိမ်နေကလုံးချက်ပြိတ်ပြောင်းမှတမန်ဆွတ်ပြေးကြမိသားစုလိုက်ပဲတစ်ထည်တစ်ထည်တွေအများကြီးရက်ကတည်းကလုံးတစ်ထည်တွေအများကြီးပဲလေအကလုံးပြေးကုန်ကြပြီဖပုန်နဲ့ကတ်တဲ့ UR တွေအားလုံးလည်းထွက်ပြေးကြရတယ်
ကျန်ယူတက်မှာအပြီးပြီးမှာစစ်ကောင်စီတက်တည်နဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်အသစ်9000လောက်ထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြတာကြောင့် KNU ကလည်းမကြသေးခင်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မအေးမှာပြပိုးတဲ့ကရင်ပြည်နယ်ကစစ်ကောင်စီတက်တွေနဲ့ KNU ရဲ့တိုက်ပွဲသတင်းဖြစ်ပါတယ်။ဆက်လက်ပြီးတော့သခိုင်းတိုင်းဘက်ကသတင်းကိုပြောပြပါမယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်ချောင်းကျေးရွာကိုစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းတာလုပ်နေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားပြီးကျေးရွာတွေထဲမှာပိတ်မိနေတဲ့ဒေသခံတွေရှိပါတယ်။တပင်းဘက်မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်လို့ဒေသခံတွေအများအပြားထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပြဖို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးမှာပါ
။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်ချောင်းကျေးရွာကိုဖေဖော်ဝါရီ19ရက်စနေနေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနယ်မြေရှင်းလင်းတာလုပ်လို့ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ကျေးရွာသားတို့ပြိမိနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။ 7 နာရီလောက်ကြာတော့ဒီစီတာနဲ့ဒီနှောင်းကြာကျော်မှလက်နေကြီးနဲ့ဒီဖလန့်ထူတယ်ဘောနော်။ဒါကြောင့်အင်ဂျင်နီဒီဇွာလေးကအင်ဂျင်နီဘောနော်အမ်ဒီနေနေပစ္စည်းတော့ဘောအမ်ဒီထိလာရှိတယ်။နောက်ပြီးတော့သူတို့တိုးလာတဲ့အတွက်ဒီပါပြီးတော့ဖြစ်ပြမှုဖြစ်တယ်ဘောနော်။ဇွာလေးကနေဒီကောင်လေးထွက်လို့မရဘူးကြည့်။အတော့ကတို့နေရာထားတာကတော့ဒီဖေးယုံကနေပြီးတော့မှဒီတောင်းတို့ရွာရဲ့တောင်းပဲစတင်ရောပေါ့နော်အမှရှိတယ်သူတို့ကလည်းကြည့်တယ်ကျွန်တော်တို့ကအတိခိုက်တော့မရှိဘူးအပြေးရမယ်နေပေါ့နော်အိမ်ထဲမှာနေကြတာအဲ့မျိုးတွေပေါ့သူတို့မဆွေရဲ့ပင်ပင်းကြီးရောမျိုးတွေပေါ့နော်အဲ့မျိုးတွေတရှိရော
နတ်ချောင်းကျေးရွာတဝိုက်မှာစစ်ကောင်စီကနေမြေရှင်းလင်းတာတွေလှုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကတိုက်ပွဲမှာဆိုရင်နေအချို့မိလောင်ကရွာသားတချို့သေဆုံးခဲ့ရပါတယ်။ဒီဇင်ဘာလ23ရက်နေ့ကဆိုရင်လေစစ်ကောင်စီကလေကြောင်းကနေပစ်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါ။ဒ
ดาบิ้นสกายไดน์ตะบิ้นอยู่อนีกเจยยวรีมาซวยเองแลซิกองซีกเนมีศีลินบีณีณีกูเผ็ดซีดาลุเตะด้วยท่องเนี่ยฉีเตะเดซากันนี่ถั่วปีติ้งช่องณีจายะเดลุโดกะเตรีกูอกุญีเป้ณีดูตูกะแลอะคูลุเปียวบาเรเมเดวาปาตะบีดาศีลินละดีอ๋อลูยิณท่องล้าจีมาเปียยวรีอ่ะเสร็จเดมาอ่ะ6ยวละคนเนี่ยว่านีวาละสอเนี่ยยินเนี่ยละดีมามีชุละกอกยูบงมีกอกยูบงมีณีชุละดูณีณีเสร็จตะลง
ครับครับเสียสีวนยอมวนนอกเสียสีตัวนะท่องหน่อยกว่าไอ้เฉยๆนั้นมาไอ้อะไรเล่ยัวเรวนนี่ก็เสียสีของจองโอเคแล้วเองรู้ตัวอยู่ซ่าบ่ไอ้เองนี่ก็หมุนนอกเลยชาเลยเสียสีทาเกเลยสั่นเกเลยอยู่เลยตะบี้นตะกะจี้ยัวรีมาส่วนแล้วสิกองสีก็เนมีชิ้นลิ้นตาฤลุ่นนี่บีเลจองก็นี่ปิกัดตาฤชื่อโลจี้ยัวตาฤไม่ฉะกะนะสุดโลณีเองฤกูส้นขวาถั่วปี้จ่ายอ่ะบาเร အခုလိုမကြာခဏတင်းဆောင်ထွက်ပြေးနေရတဲ့အတွက်ပြီးနိုင်နေရေးတင်းနိုင်ခြင်းမရှိတာအပြင်အစားအစာနဲ့စေဝါအကူအညီတွေလည်းလိုအပ်တာတွေရှိလာပါတယ်အခုဖြစ်နေတဲ့ကလေးမျိုးတစ်ဝိုင်းနဲ့တပင်းကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကဒဇုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးစကိုင်းတိုင်းအတွင်းဒေသခံကာကွယ်ရေးတပ်တွေရှိတဲ့နယ်မြေတွေကိုစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးစစ်ဆင်မှ ဒီနေ့ဒီမှာကျွန်တော်တို့ရဲ့ပြည်သူလူထုရဲ့စိတ်ကောင်းစီဘက်ကဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးတဲ့စကိုင်းတိုင်းအတွင်းကစစ်ကောင်စီနဲ့ PDF ရဲ့တိုက်ပွဲအကြောင်းဖြစ်ပါတယ်။ပြည်ဝင်အမေရိကန်တန်ရဲ့တနင်္ဂနွေမနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့ကိုဗစ်ကပ်ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့အသိပေးအစီအစဉ်တစ်ခုကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ။
ကိုနာဘုတ်ကူးဆက်မှုကအဲ့ဒီဘူးလို့ကိုခဏရဲ့ကလပ်စီကိုလာတွေ့ကတ်တာကလည်းစပါတယ်။ပရိုတင်းလက်တန်လေးတွေကကလပ်စီမှာရှိတဲ့ဂျိတ်လေးတွေကိုလာချိန်ပါတယ်။အဝင်ခွင့်ကြောင့်တော့မဖြစ်ပါဘူး။ဒါပေမဲ့ကလပ်စီကဘူးကိုသူ့တဲ့ကိုပေးဝင်လိုက်ပါတယ်။ဒီမှာဘူးကပွားများအောင်ဆောက်လုပ်ပါတယ်။တိတ်လို့ပွားတဲ့အခါတချို့ဘူးတွေကပုံတွေမထွက်ဖြစ်နေနည်းနည်းလွဲသွားတာ။ဗီဇပြောင
စ်စေပါရင်ကြည်တော့ပိုးကူးဆက်မှုပုံမြန်စေတာပါဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇာပြောင်းဖို့ကကလပ်စည်းတွေနဲ့ငွေဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါရင်ဗိုင်းစ်ဖို့တခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလက်စီးတဲ့မဝင်အောင်တားတဲ့ပရိပစ္စည်းကိုခိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါတကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ခိုခံစွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 49တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံတဝမ်းကလူအခွင့်အရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုကြားကြကြည့်ရှုကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးထားပါတယ် Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အရှိတောင်ဘက်ကျမ်းမှာရှိတဲ့စစ်ပေးချောင်စခန်းတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေပြင့်မှတ်ထားတိုက်ခိုက်မှုတွေလုပ်လာတာကိုတွေ့ရပါတယ်။အဲဒီလိုတိုက်ခိုက်မှုတွေကြောင့်စစ်ပေးချောင်တချို့သေဆုံးရတာတွေရှိလာသလိုတခြားစစ်ပေးချောင်တွေကလည်းသူတို့ရဲ့အလုံးစုံရေးအတွက်တောတောင်နေတဲ့ကိုထပ်မံဖက်ပြေးတင်းချောင်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ အနာသိမှုကိုစန့်ကျင်တဲ့လက်နက်ကန်တော်လန်သူတွေနဲ့အနာသိစစ်တပ်အကြတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပါခက်စစ်စစ်ပြုလုပ်လာပါတယ်။နောက်ဆက်တွဲရလကတော့လုံခြုံနယ်လို့ယူဆရတဲ့စစ်ပီးရှောင်စခန်းတွေမှာခိုလုံနေကြတဲ့သူတွေဟာလေကြောင်းကပြစ်ခတ်မှုတွေကြောင့်စခန်းတစ်ခုပြီးတစ်ခုစီကိုထွက်ပြေးတိမ်းရှောင်ရင်းအသက်ရှင်တန်ဖို့ရုန်းကန် မသဲကမြန်မာနိုင်ငံအရှေ့တောင်ဘက်ခြမ်းမှာရှိတဲ့ကရင်နီပြည်နယ်ဖရူဆူမြို့နယ်မိုးဆူကြီးရွာကဒေသခံတူပါ2021ခုနှစ်ဒီဇင်ဘာလအတွင်းကသူတို့ရွာအနီးမှာစစ်တပ်ကအရက်သားပြည်သူ30ကျော်ကိုအစုလိုက်ပြုံလိုက်မိရှို့တပ်ဖြတ်တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့သူတို့ဟာရွာမှာမနေရတော့ဘဲဖရူဆူမြို့အနောက်ဘက်ခြမ်းကစစ်ရှောင်စခန်းတွေစီကိုသူတို့မိသားစု၄ဦးထွက်ပြေးခိုလုံခဲ့ပါတယ်အဲ့ဒီမှာစစ်ရှောင်မိတလားမပြည့်ခင်ဇန်နဝါရီ19ရက်နေ့မနက်တနာရီဝန်းကျင်မှာတော့သူတို့နေတဲ့ရီခီဘူးစစ်ဆောင်စခန်းပေါ်ကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့တယ်။ဟိုန
ေလာကျလေယာဉ်လာတော့အမီပိတ်ခဲ့လိုက်တာမိရနဲ့ပိတ်လိုက်တော့သွားကြတော့ပေါ့။ဟိုကြတဲ့ကျာမိရပိတ်လေပိတ်လေဆိုတာမထားရင်အဲ့ရပုံမှာလည်းငုတ်တော့ခံနေကြည့်တယ်လေ
။မတဲဟာသူ့ရဲ့နှလားသားရွယ်ကလေးကိုနှုတ်တိုက်ပြီးအေးအဝင်ချိန်မှာပဲဒီပုံကျဲတက်ခတ်မှုနဲ့ကြုံရတာပါမတဲတို့ခုလုံနေတဲ့စစ်ဆောင်စခန်းမှာလူကြီး400ခန့်ရှိပြီးလေရင်ဘုံကမတဲတို့မူစုကြီးရွာသားတွေခုလုံနေတဲ့အဆောင်ကြီးပီဒီယာဝန်ကျင်လောက်မှာကြောက်ရောက်ပောက်ကွဲခဲ့တာပါကျေလောင်တဲ့ပောက်ကွဲတဲ့အတူမြေပြင်မှာ၅ဘေခန့်နဲ့တဲ့တွင်ကြီးဖြစ်ပေါ်ခဲ့ပြီးမူစုကြီးရွာကအသက်10နှစ်ကျော်အရွယ်မိန်းကလေးညီမနှစ်ဦးနဲ့အသက်50ခန့်အရွယ်အမျိုးသားတဦးတို့ဘုံစားထိမှန်တည်ဆုံခဲ့ပါတယ်စစ်ဆောင်စခန်းမှာခိုးလုံသူတွေဟာအဲ့ဒီနေရာမှာဆက်မနေရတော့ပဲတောတောင်နဲ့အခြားနေရာတွေကိုကစင့်ကလေးအထွက်ပြေးခဲ့ကြရပါတယ်
။အဲ့မှာစစ်ဆောင်စခန်းမှာဆက်နေခိုးတော့ထိတော့လေတောက်လာပြီလေ။အဲ့လေတက်ကြတာနဲ့တောက်ရခုချင်းကြီးလေတောင်းဆဲနေတောက်ဆေးပေါက်ရတယ်။အဲ့ဒါကြောင့်ဒီဖက်ရောပြကြောင်းလာတာ။အစာဖက်တော့မဝေရတော့တောက်သွားပြီလေ။ဒါနဲ့လာခဲ့တာပေါ့ပစ္စည်းတော့နမတဲ့လူအကြီးကြီးတော့မင်းနဲ့ချက်နေကြတာချက်ပြေးလိုက်တာပေါ့။
အဲ့ဒီနေ့ကသူတို့စစ်ဆောင်စခန်းအနီးနားတွင်ပုံကျဲခံရတာမဟုတ်ပဲရီခီဘူးစစ်ဆောင်စခန်းကလူမနေသေးတဲ့အခြားအဆောင်တစ်ခုပေါ်ကိုလည်းပုံကျဲရောက်ခဲ့ပါသေးတယ်။တိုက်ပွဲတွေမရှိတဲ့အပြင်စစ်ဆောင်စခန်းမှန်တည်တာနေရာတောင်ပုံကျဲတက်ခတ်ခံရတာကြောင့်ရီခီဘူးစစ်ဆောင်စခန်းအပါအဝင်အနားတစ်ဝိုက်မှာရှိနေတဲ့အခြားစစ်ပီးဆောင်စခန်းကစစ်ဆောင်တွေဟာစိုးရိမ်မှုတွေမြင့်တက်ပြီးထိတ်လန့်ရှောင်ပြေးကြတယ်လို့ဖရူဆိုမျိုးအနောက်ဘက်ခြမ်းစစ်ပီးဆောင်ကူညီဆောက်ရှောက်ရေးကော်မတီကတာဝန်ရှိသူတို့ကပြောပါတယ
်။ခွေးပါအဲ့ဒီစစ်ဆောင်စခန်းတစ်ခုလည်းဖြစ်သွားတော့ဒီခံလာရတာဖြစ်သွားတော့ဒီတခြားသောစစ်ဆောင်စခန်းတစ်ခုကလည်းရဲမီးရယ်မဟုတ်ဒီစစ်ဆောင်စခန်းတစ်ခုကမြင့်ကျတဲ့ခုတစ်ခုလည်းဒါတခြားသောဒီဒီရာမှာစစ်ဆောင်စခန်းတက်လည်းဒီတက်လည်းရှိကုန်တယ်မနော်အမှန်မြင်ရတယ်ဘယ်နဲ့ခုနကတည်းကပြောရင်ဒီကောင်းလေးမျိုးမျိုးတွေတော်မဲ့လေးမျိုးမျိုးတွေမှာရှိကုန်ကြတယ်ဘယ်လိုဆိုတော့ကျွန်တော်ကဒါမှပြောလို့လည်းမရတော့ဘူးနော်ဒီလိုရဲ့လက်ချေတွေတက်လာကြတယ်ဒီကောင်းချင်တယ်ဒီပြပြကြတယ်နော်
ထိတ်တလန့်နဲ့ကစင့်ကလေးအထွက်ပြေးခဲ့ကြပြီးအခုလိုထပ်ဆင့်ရွှေ့ပြောင်းရတာကြောင့်စစ်ဆောင်သူတွေအတွက်အေးတဲ့ရာသီဥတုအတွင်းမှာနေထိုင်နိုင်မှုအမိုးကာဆောင်အနှွေးတွေနဲ့စားတောက်ခွန်လိုအပ်ချက်တွေအများကြီးရှိတယ်လို့သိရပါဗျ
။ဒီစစ်ဆောင်တွေရဲ့အနေထားကတော့လောလောဆယ်ကကျွန်တော်တို့ပြည်နယ်ထဲမှာကဒီစစ်တပ်နေမကဘူးပေါ့နော်ကျွန်တော်တို့ဒီစားဝတ်နေရေးပေါ့ဒါကလူသားချင်းစာနာမှုအထောက်အပံ့တွေပြတ်လတ်တာအဲ့တောင်လေးပေါ့နော်ကျွန်တော်စပြီးတော့ခံစားခံရပြီ။ဒါကြောင့်လို့ရှိရင်ကျွန်တော်တို့ကုန်တယ်မှုစီးကြောင်းကငကိုတုံးကရကော်မျိုးတော်ကကြံနေတဲ့အချိန်မှာတော့ကျွန်တော်နည်းနည်းပါးပါးအားကျွန်တော်တို့ရပြီးတယ်။အခုကတော့လေကော်မျိုးပေါ်မှာစစ်နေပြီဖြစ်သွားတဲ့အတွက်ကျွန်တော်တို့ဒီတခြားပြည်နယ်တွေဒေသတွေကလည်းကုန်စည်စည်မှုတွေကလည်းပြက်လာတာပေါ့နော်မရှိတော့ဘူး။ဒီတော့တူတို့အတွက်ဒီလူသားချင်းစာနာတဲ့အထောက်အပံ့တွေကလည်းအရေးပေါ်ပေါ့နော်ကျွန်တော်လိုအပ်နေတာရှိ
တယ်။ကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP ရဲ့အတွင်းရေးမှူးနှစ်ဦးအောင်ဆန်းမြင့်ကလက်ရှိကရင်နီပြည်ကစစ်ဆောင်တွေရဲ့အခြေအနေတွေကိုပြောပြခဲ့တာပါ။2022ခုနှစ်တလပိုင်းကစတင်ပြီးကရင်နီပြည်ကိုစစ်တပ်ကလေကြောင်းထိုးစစ်ဆင်မှုတွေပိုလုပ်လာပြီးဗုံးကျဲတိုက်ခိုက်မှုတွေကိုအရက်သားပြည်သူတွေရှိနေတဲ့ပြည်နယ်ရဲ့မြို့တော်လွန်ကော်မြို့အပါဝင်ဒီမော့ဆူမြို့ဖူဆူမြို့နဲ့ခေကုံမြို့နယ်တွေမှာပြုလုပ်နေရလို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KMDF ရဲ့စီရင်ကိန်းဖော်ပြချက်တွေသိရပါတယ်။အရင်ကကရင်ပြည်မှာစစ်ဘေးရှောင်ဦးရေ3,000ဝန်းကျင်ရှိရာကနေ အခုလေကြောင့်တိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ဥယျာ6000လောက်ဒေါ်လာတဲ့အတွက်လက်ရှိစစ်ဘေးရှောင်ဥယျာကတသိန်း9000ကျော်ထိရှိလာရဲ့လို့ KNPBC ကသိရပါတယ်။ကရင်နီပြည်လိုပဲကရင်ပြည်နယ်အတွင်းမှာလည်း KNU ထိန်းချုပ်နေမြေတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေပါတယ်။ဒီစမာလအတွင်းကစစ်တပ်ကပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ KNU တပ်မှ6နေမြေ ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုမနက်ချောင်းကြီးရောက်ကိုဖီဝါရီစကူရဲ့စနေနေ့မနက်ပိုင်းမှာဖြစ်တယ်လို့ဖြစ်တယ်တော့ဒီသက္ကံတွေဟာဘယ်လိုရာရှိကိုအစဉ်အဆက်ဆက်ရှောင်ခဲ့ကြရပါတယ်ဘူစိန်ကထိုင်းမြန်မာနယ်စပ်ကဆက်ရှောင်တွေကိုကူညီပေးနေတဲ့သူတူပါ
ဒီကေကွာနေရှိလာတဲ့လူတွေအကုန်လုံးကမဝါကီကိုတီးရပေါ့မဝါကီကနေတီးရခါမှာဟိုကကအကုန်လုံးလူတွေကပြုံသွားတာပေါ့ရွာပေါင်းတွေအကုန်လုံးပြုံတယ်မဝါကီကလူတွေကဖလူကြီးဖလူကြီးပြန်ရှောင်တယ်အဲ့လိုမျိုးတဆင့်ချင်းရှောင်တယ်ရှောင်တော့ဘာလို့ရှောင်တော့အဓိကကသူကဒီလက်နက်ကြီးသုံးနိုင်ရဲ့လင်သုံးနိုင်ရဲ့ကြောင့်ရှောင်သွားတာနေစက်အထိစစ်တပ်ဘက်ကထိုးစစ်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်စစ
ူတွေကလည်းဖိုင်စစ်တပ်နဲ့တွေ့မှာဆိုလို့ရှိုရီကျူတော်ရီတွေမှာစိုးရင်ထိတ်လန့်မှုတွေနဲ့ပုန်းရှောင်နေကြပါတယ်။ဘူစင်ကတော့စစ်ပေးရှောင်သူတွေအတွက်လုံခြုံစိတ်ချရတဲ့နေရာတနေရာရဖို့မျှော်လင့်နေပါတယ
်။အကြီးကသူတို့ရှောင်ရမယ့်နေရာပေါ့အကြီးကြပေါ့နော်။ဒီကလာဘယ်တော့ကြောင်လဲဆိုတာမသိဘူး။ဒီလိုမျိုးသူတို့ခဏခဏထားရှိရတဲ့အခါမှာသူတို့ရန်အခက်ခဲဖြစ်တယ်။တက်ကြီးရုပ်ရတဲ့အများကြီးပါတယ်ပေါ့နော်။ကလေးတွေပုံတယ်ဒီအဲ့လိုမျိုးတွေပါတဲ့အခါမှာကျတော့အဓိကနေရာအတူတူကြလုံးလုံးကြုံကြုံနဲ့ရှောင်လို့ရမယ့်နေရာပေါ့နော်ဒီနေရာကိုမြန်မာဘက်ချောင်းဆွေနဲ့ဒီနေရာကိုစစ်ကြောင်းမထူးပဲနဲ့နေတာမျိုးဒီကြောင်းမတိုက်ခတ်ပဲနဲ့နေတာမျိုးထိုင်းမဲ့ကျမ်းမာဆွေနဲ့ဒီထိုင်းရတာပဲနေရသူလက်ခံထားပြီးတာမျိုးနားလည်ထားပြီးတာမျိုးဆိုရင်တော့ပို့အဆင်ပြေတာပေါ့
စစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်လို့ကရင်နေနဲ့ချင်းတိုင်းသားလက်လက်ကင်သုံးပွဲကစီရီအရာလေးမပြန်တန်းအောင်နဲ့စစ်ဆောင်စခန်းစေယုံစီကနဲ့စာတင်ချောင်းနေလိုနေရာမျိုးတွေကိုနိုင်ငံတကာအာမခံမှုနဲ့အရသာပြည်သူတွေကိုအကာအကွယ်ပေးနိုင်တဲ့ safe zone တွေတိတိကျကျသတ်မှတ်ပေးဖို့ဇန်နဝါရီ20ရက်စွဲနဲ့ထုတ်ပြန်တောင်းဆိုထားပါတယ်။အဲဒီထုတ်ပြန်ချက်မှာပါဝင်တောင်းဆိုထားတဲ့ KNPB ရဲ့အတွင်းရေးမှူးဦးအောင်ဆန်းမြင့်က
အခုချိန်ကြီးကတော့ကျွန်တော်တို့လူပြောမယ်အသက်ဒီအန္တရာယ်ကတော့ကျွန်တော်တို့တကယ်ကိုဟိုရက်လိုင်းမှာရောက်နေပြီကျွန်တော်တို့ရာဂိုင်နှုံရဆိုတော့တရားရာဂိုင်နှုံတော့ဖြစ်နိုင်တယ်ဒီနေ့အသက်ရှင်နေမယ်နောက်နေ့အသက်မရှိတော့တာကြီးအများကြီးဖြစ်သွားနိုင်တယ်ပေါ့နော်ကျွန်တော်တို့အကကတော့ right to life ဆိုတဲ့အသက်ရှင်ပိုင်ခွင့်လူသားတစ်ဦးအနေနဲ့အဲ့ဒီရဲ့အခွင့်အရေးကတော့ကျွန်တော်တို့ရှင်မှာလုံးဝမရှိတော့ပါဘူ
းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာတော့နိုင်ငံတွင်းမြို့နယ်ပေါင်း44မြို့နယ်မှာလေကြောင်းတိုက်ခိုက်မှုတွေခံရတယ်လို့ဖော်ပြထားပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ UN OCHA ရဲ့ February 2ရက်နေ့ထိစာရင်းမှာတော့မြန်မာနိုင်ငံတဝမ်းတိုက်ပွဲတွေကြောင့်လူဦးရေ 4,500 ကျော်ဟာထွက်ပြေးတိမ်းရှောင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။မိုးဆူကြီးရွာကမတဲကတော့သွေးပြက်စရာညတညကိုကြုံရပြီးတဲ့နောက်စိတ်မလုံခြုံမှုတွေကိုခံစားနေရပါတယ
်။ချင်းချော်ရဲ့ဘဝမျိုးမလို့ချီတော့စတောက်လို့ပြန်လာပြီးစောက်လဲစောက်လာပြီးအဲ့ဒါကြောင့်ကိုအေကိုအိုကိုအေရဲ့ဘယ်လောက်ပဲဆွဆွကိုတည်းလတည်းဆိုင်လေးကိုပြောတယ်ကိုနေရကိုအင်းနဲ့ကိုညီရရင်နာတယ်လို့ပြောချင်တာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှလုံဆုံရေးချီနေလို့ကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးတန်ပတ်စင်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအမျိုးရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ VOA အမေရိကန်အတန်ကဆက်လက်အတန်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။
လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုံးမြင့်တန်ကြားထုတ်လွှင့်မှုအဖြစ်ဗီအိုအမေရိကန်တန်နဲ့အာရ်အက်အေလွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိ
င် Judelset 70B Asia Bing Juru Channel 103တမောင်ဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဒီ VOA American တန်ရဲ့တနင်္ဂနွေမနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေပါတယ်ဒီအမေရိကန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အဲ့ဒီအထက်ကထုတ်လွှင့်ပေးမှာတစ်ခုကတော့
လီယင်ကတော့ဒီဆုံးနာ6နိုင်ဆက်ဆထိုးရဲ့ချိန်မှာစပြီးမှကျရာလီယင်မစီနဲ့လာတယ်နော်တိုက်လီယင်ကနဲ့လာတယ်မိုးရမျိုးပေါ်မှာလည်းပြောပြရမှာပေါ့နော်ဒီမိုးပြေရက်ွက်ထဲမှာလေကျွန်တော်တို့မျိုးလေကောင်တော့မဟုတ်ပါနဲ့ရက်ွက်ထဲမှာပြဲနေတာ
တပတ်အတွင်းမြန်မာသတင်းတွေတင်ဆက်တဲ့အခါမှာကြားရမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေအနေနဲ့ပထမဆုံးဦးတင်ပေါင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကာလအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကကီယင်ဗီယာဂျပန်ဗီယာကုမ္ပဏီထွက်ခွာသွားတဲ့အခါလွယ်လွယ်နဲ့အစားထိုးလို့ရတဲ့လုပ်ငန်းဖြစ်ပါတယ်လို့စစ်ကောင်စီကပြောပါတယ်။နိုင်ငံတကာနိုင်ငံအတွက်နိုင်ငံခြားယဉ်သိမြုပ်နှံမှုရရှိဖို့အတွက်ဒီလောက်များလွယ်သလား။ဒီမိုကရေစီလူ့အခွင့်အရေးနဲ့ဘယ်လိုပတ်သက်ပါသလဲ။နယူးဇီလန်နိုင်ငံမြောက်ပိုင်းမှာရှိတဲ့မက်ဆရီယူနီဗာစီတီကပါရဂူဘွဲလွန်ကျောင်းသားကိုချန်တူးနဲ့ဦးတင်မောင်တန်းကဆွေးနွေးမေးမြန်းထားတာကိုနားဆင်နိုင်ကြပါရခင်ဗျာ
ဒီမနက်ကနောက်ဆုံးထွက်ခွာသွားတဲ့နိုင်ငံတကာကုမ္ပဏီတစ်ခုကတော့ Given Japan Beer Company ဖြစ်ပါ Given ဟာစစ်တပ်ရဲ့ Ubi Company နဲ့ဖက်ဆက်လုပ်ငန်းတရားဖွဲ့စည်းခဲ့ပြီးမြန်မာဘီယာကိုထုတ်လုပ်ခဲ့ပါတယ်စစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့ငင်းပွားနေတာကိုဖြည့်ရှင်းနိုင်မယ်မျှော်လင့်ချက်ရှိတော့တဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ကုမ္ပဏီကဆိုပါတယ်ဒါပေမဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားဆက်သွယ်ရေးဝန်ကြီးဌာနကတော့ဒါဟာအစားထိုးရွယ်တဲ့လုပ်ငန်းဖြစ်တယ်ဒီလိုရင်းနှီးမြှုပ်နှံမှုမျိုးဟာထုတ်လုပ်မှုကိုတွန်းအားဖြစ်စေတဲ့ရင်းနှီးမြှုပ်နှံမှု productive investment မျိုးမဟုတ်ပါဘူးလို့ပြောပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပြရဖို့ဆိုတာဒီလောက်ဝယ်ကူပါသလားရင်းနှီးမြှုပ်နှံမှုပြရရဲ့အနက်ရှာဟာဘယ်လောက်ကြီးရှိပါသလဲဒီမိုကရေစီလူ့ခွင့်ရေးကိစ္စတွေနဲ့ဘလို့ပတ်သက်နေပါမလဲဒီပတ်ဒီစီစဉ်မှာဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကိုချက်ထုဖြစ်ပါတယ်ကိုချက်ထုကလေယာစီးပွားရေးဆရာပါလီဘူဘက်ယူဖို့ကြိုးစားနေတဲ့စာရန်ပြုစုနေတဲ့ကျောင်းသားတယောက်ပါနယူးဇီလန်နိုင်ငံမြောက်ပိုင်းalmost am not do ပါရှိတယ် message university မှာပညာသင်ယူနေသူဖြစ်ပါတယ်ကိုကျက်သူနဲ့ကျွန်တော်အခုလို zoom ကနေမေးမြန်းဆွေးနွေးခဲ့ပါတယ်အဲ့တော့မင်္ဂလာပါကိုကျက်သူရေ
မင်္ဂလာပါဆရာဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဒီနေ့ညောင်းတာမျိုးအတွက် democracy နဲ့လူ့ခွင့်ရေးဟာဒါကိုကျက်လေ့လာနေတဲ့အခါမှာဘလို့ရေးပါလဲဘလို့ရေးပါတာကိုတွေ့ရ
နိုင်ငံကစီးနီးမြှုပ်နှံမှုဝင်လာတဲ့အခါမှာအဓိကမျှော်လင့်တာကတော့နံပါတ်၁စီးနီးမြှုပ်နှံမှုအရင်းကြီးရမယ်နံပါတ်၂ကနည်းပညာရမယ်နံပါတ်၃ဥမာကျွန်တော်ဈေးကွက်ရမယ်နောက်အလောက်ကန်ခွန်လန်းတွေရမယ်ပေါ့စသဖြင့်ကျွန်တော်ဒါကျွန်တော်ရဲ့စီးနီးမြှုပ်နှံမှုကိုလက်ခံတဲ့နိုင်ငံတွေရဲ့အဓိကမျှော်လင့်ချက်ပြီးပေါ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့စီးနီးမြှုပ်နှံမှုနဲ့တာဝန်ယူမှုနည်းတဲ့စီးနီးမြှုပ်နှံမှုတာဝန်ယူမှုမရှိတဲ့စီးနီးမြှုပ်နှံမှုဆိုပြီးတော့အဲ့လိုမျိုးရှိနိုင်တယ်စီရင်တို့လိုကုမ္ပဏီတွေဆိုရင်ပုံမှန်အဖြစ်တော့ကျွန်တော်ကတာဝန်ယူမှုရှိတဲ့ရှင်းနေမြန်မှုလေးလို့ကျွန်တော်ယူဆလို့ရတာပေါ့
ဘာလို့ယူဆလို့ရလဲ
စစ်ကောင်စီကလူအဖွဲ့ချိုးဖောက်မှုတွေရှိတယ်အဲ့ဒါလည်းသူတို့ကတိုးတက်ကောင်းမလာတာမရှိသေးဘူးဆိုပြီးအရင်တော့ကလည်းပြောထားဘူးလေဒီထွက်ကနေလဲဆိုပြောတယ်လို့ဆိုတော့ထင်တယ်အဲ့တော့သူတို့ကဒီလူအဖွဲ့ရေးစတန်နှုန်းတွေကိုလည်းတန်ဖိုးထားတဲ့အဇနီးညွန်နံမှုတွေပေါ့ဆရာလေဇနီးညွန်နံမှုလို့ပြောတဲ့အခါမှာသူကုန်ပစ္စည်းတစ်ခုပေါ့ဆရာလေဒီဟာဆိုရင်ဒီဟာလေးတစ်ခုလေးကိုကျွန်တော်ကြည့်လို့မရဘူးဒီမှာချင်းကြီးတစ်ခုလုံးရှိမယ်ဒီမှာလုံနေတဲ့ဝန်တန်းတွေရှိမယ်စသဖြင့်ပေါ့ဒီလိုခါပါကြရင်ကျွန်တော်ကဒီလူအဖွဲ့ရေးဒီအပေါ်မှာဝန်တန်းတွေပေါ်မှာထားတဲ့လူအဖွဲ့ရေးစတန်နှုန်းတွေနောက်ပြီးတော့ဒီစားသုံးသူတွေအပေါ်မှာထားတဲ့လူအဖွဲ့ရေးစတန်နှုန်းတွေပေါ့ဒီလိုစတန်နှုန်းတွေနဲ့ချိန်ပြီးတော့လုံးမဲ့ကုမ္ပဏီတွေကထွက်သွားမယ်ဆိုရင်ကျွန်တော်တိုင်းပြည်အတွက်အချို့နစ်နာစရာတွေရှိတယ်။ဥပမာအရင်းနှီးလို့ဆိုတိုင်းအရင်းနှီးကတော့အလွယ်တကူအစားထိုးလို့ရကြရမယ်။ဒါပေမဲ့ဒီလိုစံနှုန်းနဲ့ဖြစ်လာတဲ့ရှိတဲ့ပြည်စုံတဲ့ယင်းညွတ်နံမှုတွေအစားထိုးဖို့ဆိုတာကတော့ထင်တော့လွယ်ချင်မှလွယ်လိမ့်မယ်ဆရာအဲ့လိုမျိုး
။ဟုတ်ပါတယ်။ဆိုတော့ကိုချန်ကလေယာဉ်ဆိုင်ကြိုးရေးမှာထလုံးမှု90%တချောက်ကိုနေလာနေတဲ့ပါတကူပွဲအကြောင်းသားတယောက်ပဲဖြစ်တယ
်။ဟုတ်ကဲ့။
ဆိုတော့ထလုံးမှု90%တချောက်မှာပေါ့ဒီမိုကရေစီနဲ့လူခွင့်ရတတိပြောလို့ရှိရင်အဲ့ဒီထုံးလုံးမှုဝင်ဆက်တချောင်းမှာပါနေတဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်တွေရဲ့သဘောသူတို့သဘောကိုလက်ခံတာသူတို့စာနာကိုဖြည့်ဆည်းပေးတာပြီးရင်သူတို့ကိုလူတယောက်လိုသဘောထားပြီးဆက်ဆက်ဒါတွေကဘလို့ရေးကြည့်လဲကိုကြံလေးလာနေတဲ့လေးလာချက်အရာပုံနဲ့နယ်ပြီးကြောက်ပြပါအောင
်တော့လေးလာတာကတော့ဒီမြန်မာနိုင်ငံမှာရှိတဲ့ကျောင်းရဲ့တံပိုးဝင်ဆက်ကိုကျွန်တော်လေးလာတယ်လေးလာတဲ့အခါကျတော့ဒီတမိုးကိစ္စမှာပါနေတဲ့အများစုရဲ့အကျိုးစီးပွားတွေကိုရေရှည်ခွင့်ပြုတိုးတက်နိုင်အောင်လုပ်နိုင်မှာပဲကျွန်တော်တို့ကကောင်းမွန်အောင်လုပ်နိုင်မှာဝန်ဆက်ကြီးတစ်ခုကခွင့်ပြုတိုးတက်မယ်ပေါ့နယူးယောက်ရှိဆိုးနိုင်ငံတွေကအကြီးအကဲတစ်ချက်ရှိတဲ့နိုင်ငံတွေရှိတယ်ဒီဈေးကွက်ကျေပြတ်မှုတော့ကျွန်တော်အကြီးအကဲဆိုလဲအကြီးအကဲပဲဆိုင်ရာကောင်းကောင်းထုတ်လုပ်နိုင်မှုလိုတယ်ပေါ့ဒီအဲ့လိုတစ်ခုခုချွင်းလိုက်တာနဲ့ကျွန်တော်တို့ကဒီဝန်ဆက်ကြီးကတိုးတက်ဖို့အတွက်နည်းလေးခက်သွားတဲ့အပိုင်းမှာရှိတယ်စီရင်ကုမ္ပဏီလိုမျိုးပြောမယ်ဆိုရင်အဲ့လိုပဲအလွယ်တကူအစားထိုးလို့ရပြင်ပဲလေအချို့အရာတွေကအစားထုတ်လို့မရတာကဥပမာအကြီးအသေးဆိုရင်အကြီးအသေးကိုတုလို့တုလောက်ကောင်းနိုင်တဲ့အကြီးအသေးမျိုးထုတ်နိုင်မလားဒါမှမဟုတ်နောက်တစ်ခုကတော့အကြီးအသေးထုတ်လို့နိုင်ရင်တော့ပုံရိပ်ယူဆိုတာရှိသေးရဲ့ဆရာပုံရိပ်ဆိုတာကတော့ကျွန်တော်တို့ဒီဥပမာကီရင်ကနိုင်ငံတကာမှာပုံရိပ်ကောင်းပြီးသားတစ်ခုဆိုရင်နောက်ထပ်ဟိုမတိမထင်ရှားတဲ့ရင်းနှီးညွတ်နှံမှုရင်းနှီးရှိတဲ့လူတယောက်ကဝင်ပြီးရင်းနှီးညွတ်နှံအောင်တော့ဒီပုံရိပ်ကတော့နေချင်းညာချင်းပြီးဆောက်လို့မရဘူ
းဟုတ်ကဲ့ပါဆရာကိုကြားလေးလာနေတဲ့အခါမှာကဘာထုတ်လို့မဝင်တဲ့အရာပြောမယ်ဆိုလို့ရှိရင်ပေါ့ဒီမိုကရေစီတို့လူခွင့်ရေးတော့ဘလို့ရေးကြည့်တာ
လူခွင့်ရေးကိုတံမိုးထားတဲ့ခွင့်ပြုပြီးနိုင်ငံတွေပေါ့ဆရာကြီးသူတို့ကတော့ကစ္စည်းတစ်ခုကိုကြည့်မယ်ဆိုတဲ့အခါကျတော့ဒီကစ္စည်းရဲ့အစီအသေးတစ်ခုလေးကိုသူတို့မကြည့်ဘူးဆရာကြီးကစ္စည်းရဲ့လာရအချက်တွေကိုသူတို့ကြည့်တယ်အဲ့ဒီသက်ဆိုင်ရာဒေသထွက်တဲ့နိုင်ငံတွေရဲ့အာလူခွင့်ရေးစံနှုန်းတွေဥမာထုတ်လုပ်မှုကဏ္ဍမှာဖြစ်ဖြစ်ဥမာဒီထုတ်လုပ်မှုကနေပြီးတော့ value added လုပ်တဲ့ manufacturing ကဏ္ဍမှာဖြစ်ဖြစ်လူခွင့်ရေးကိုသူတို့ဘလောက်တံမိုးထားကြတယ်လဲဘလောက်ဒီအကျိုးမြတ်တွေကဟိုခွဲပြီးတဲ့အခါမှာဘလို့ရှိတယ်လေဆိုပါတော့ကျွန်တော်ကစ္စည်းတစ်ခုထုတ်လုပ်တယ်ဆိုဒီထုတ်လုပ်တဲ့ဒေတာမှာလူတွေကဟိုကိုအချွတ်မြတ်တစ်ခုလေးကိုထားပြီးတော့လူခွေးကြီးချုပ်ပေါက်ပြီးတော့ထုတ်လုပ်နေသလားဒါမျိုးတွေသူတို့အများကြီးကြည့်တယ်ဆရာကဘာအတကြီးခွေးပြီးနိုင်ငံတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်ပေါ့ဒီလိုစံနှုန်းတွေမြင့်မြင့်မားမားသတ်မှတ်ထားတယ်လို့သူတို့ရဲ့ဟိုဈေးနှုန်းကလည်းပုံမှန်ထက်ပိုပေးလိရှိတယ်ပေါ့ဂျီဘူးအားဖြင့်ပေါ့ဆရာပိုပေးလိရှိတဲ့အခါကျကျွန်တော်တို့ဒီချင်းကြီးမှာဒီဈေးကွက်တွေကိုကျွန်တော်တို့ကရရှိနေမယ်ဆိုရင်တာမအားဖြင့်တော့ဟိုဒီဘင်းဆက်ကြီးဆောက်လုံးမှရှိတဲ့ကျွန်တော်တို့ဒီ profit share ရိကဏ္ဍမှာလည်းဈေးနှုန်းပိုရအောင်နဲ့ပြဒီဝန်ဆက်မှာပါနေတဲ့အတားစီပေါ့အတားစီကလည်းသူ့အနေနဲ့ဒီအထက်လျောက်ပိုရနိုင်မယ်သဘောပေါ့ဆရာ။အဲ့တော့ကျွန်တော်တို့ကဒီ global value chain တွေ global supply chain တွေနဲ့ချိတ်ဆက်နေတယ်အဲ့လိုဒီဘယ်လိုပြောလဲအရေးသေးရှိတဲ့ဈေးကွက်တွေပေါ့ဆရာ။အရေးသေးရှိတဲ့ဈေးကွက်တွေနဲ့ချိတ်ဆက်နေပြီးသားဈေးကွက်ကြီးတစ်ခုကိုကျွန်တော်တို့က social ရမယ်ဆိုရင်ဒီ chain တစ်ခုလုံးမှာရှိတဲ့ပါဝင်ပတ်သက်နေတဲ့လူရဲ့အကျိုးစီးပွားကလည်းဘလို့ဖြစ်ဖြစ်တနည်းမဟုတ်တနည်းကထိခဲ့လာမှာအသေးစားပဲပေါ့ဆရာ။ကျွန်တော်တို့အရင်းနှီးမြှုပ်နှံမှုကအလွယ်တကူအစားထိုးလို့ရရင်ပဲအဲ့လို global chain global value chain တွေ supply chain တွေနဲ့ချိတ်ဆက်ပြီးသားကုမ္ပဏီတွေရဲ့နေရာကိုအလွယ်တကူအစားထိုးဖို့ဆိုတာကတော့နေခတ်သွားတာ
ဟုတ်ပါတယ်ကျွန်တော်ကောင်းပြီကိုချန်အခုစဉ်းစားနေတဲ့အခုကိုချန်လေ့လာနေတဲ့တောက်တာလေးပြောရင်ဆိုရင်မူဝါဒတရားမှာကောအဲ့ဒီလိုဝန်ဆက်ကြီးတစ်ခုလုံးကိုကြည့်ဖို့ဘာကြောင့်အရေးကြီးလဲ
မူဝါဒချမှတ်သူတွေဘယ်လိုကြည့်ဖို့လိုနေလဲဆိုတာကတော့ဒီဝန်ဆက်ထဲမှာပါနေတဲ့လူတွေဟာအကျိုးစီးပွားတစ်ခုအတွက်လူတိုင်းကလုံနေကြရတယ်ဆိုတဲ့ဟာကိုသူနံပါတ်1ကဟိုသူတို့နည်းလေးမေ့လို့ရတာလားသတိမထားမိတာလားဥပမာဆိုတော့တောင်တူတွေပေါ့စဘာထွက်တဲ့တောင်တူတွေဟာသူကဟိုစဘာကြီးကြီးရင်တခြားစံကြီးကြီးရင်တခြားပြည်သူတွေအာဒီကုန်ပြီးလုံးတက်ပြီးဒုက္ခရောက်ရပေါ့ဒါပေမဲ့သူတို့မကြည့်တာကြတော့ဒီတောင်တူတွေရဲ့ဘက်ကမကြည့်စဘာကြီးမရှိဘဲနဲ့တောင်တူတွေကမရက်တည်နိုင်ဘူးမစိုက်ပြိုးနိုင်ဘူးမစိုက်ပြိုးနိုင်ဒီကုသတိခလုံးက တို့မျိုးပန်းသားတို့ချားပြီတော့ပူကောင်းလာမှာပူဆူးလာတဲ့ကျူးစက်တွေကဂျီစီမှာဖြစ်လာနေတာကိုတို့မတိကြတာလားသတိမထားမိတလားတော့မတိဘူးဆရာရဲ့ကျူးစင်အောင်ဦးချင်းပြလို့ပြောနေပြီမယ်တကယ်တော့တို့တို့လည်းစီပါကြီးလုတာပဲတကယ်တော့ဒီကဏ္ဍကြီးမှာစီပါကြီးလုတာတို့အတွက်အကျိုးအမြတ်မရှိဘဲနဲ့ဒီစီပါကြီးကဂျီစီရက်တင်နေမှာမဟုတ်ဘူးတောင်တူတွေကတို့အကျိုးအမြတ်မရှိလို့မထုတ်လုပ်ဘူးဆိုရင်နောက်ပိုင်းဝင်းဆက်ကလည်းဘာမှကောင်းလာပြန်မရှိအောင်ဆရာရဲ့အဲ့တော့အကျိုးဆက်ကဒီဘက်မှာထုတ်လုပ်ကြတယ်ထုတ်လုပ်မှုကြရတဲ့ကြောင့်ဒီပုံစံတော့ပြတ်တက်အောင်ပါတဘောကဟိုသူတို့ကဟိုဒီလိုအကျိုးဆက်တွေကိုမစလာဘဲနဲ့ရုတ်တရက်ဟိုဘယ်လိုကောင်းလဲညင်တာတဲ့အခြေအနေလေးတွေပဲဆူလေလက်လက်မူဝါဒလေးတွေပဲကြည့်တဲ့အခါကျတော့ရေးစီမှာဒီ value chain တစ်ခုလုံးတိုးတက်ဖို့အတွက်ကျတော့အဟံတားကြီးတစ်ခုလုံးပြန်ဖြစ်သွားတာသူတို့ရဲ့မူဝါဒ
မြန်မာနိုင်ငံရဲ့အခြေအနေကမချောင်မလွဲသာကြုံလာတာရတာပါတရုတ်ရဲ့ဆက်ဆက်လာတ
ာဟုတ်ကဲ့
ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကလည်းတရုတ်နဲ့ဆက်ဆက်မှုအများကြီးမူတည်နေတာကိုကျွန်တော်တို့တွေ့ရ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့
ဒါကြောင့်မလို့ထလုံးပုံကွင်းဆက်တစ်ချောင်းတောင်းပါလေကြည့်မယ်ဆိုလို့ရှိရင်ပေါ့เนาะတရုတ်ဩဇာကြီးမားလာတာကအကောင်ဆုံးဘယ်လိုများတွေ့ရမလဲ
ဆိုတော့အကောင်ဘက်ကအရင်ပြောမယ်တရုတ်နဲ့ကျွန်တော်တို့ကအင်းနီးချင်းနိုင်ငံတွေဖြစ်တယ်နောက်တစ်ခုကတရုတ်ကကမ္ဘာပေါ်မှာအကြီးမားဆုံးဈေးကွက်ဖြစ်တယ်အဲ့တော့ကျွန်တော်တို့ကနေဆက်ချင်းရလဲရှီလျားဆိုတာဆက်ဆက်မှုရှိတယ်ဆိုင်ကျွေးလေယာဉ်ဆိုင်ကျွေးထုတ်ကုန်ကတွေကပျက်စီးလွယ်တဲ့ဟိုထုတ်ကုန်တွေပေါ်ဆရာပျက်စီးလွယ်တဲ့ထုတ်ကုန်ကျွန်တော်တို့မှာလိပညာအရာလည်းမြန်မာမှာပြပအဝေးကိုတင်ပို့ဖို့မရှိသေးတဲ့အချိန်မှာတရုတ်လိုနိုင်ငံဈေးကွက်ကြီးကိုရှိထားတာကကျွန်တော်တို့ကတကယ်အခွင့်အလမ်းတစ်ခုပေါ့
ကမ္ဘာအခြေပါဆုံးဈေးကွက်ကြီးနဲ့ကျွန်တော်တို့ကနီးစပ်ဆုံးနေနေရတာ
ဟုတ်ကဲ့ဆရာဒါတကယ်အခွင့်အကြီးမားဆုံးအခွင့်အရေးတစ်ခုပေါ့ဈေးကွက်ဘက်ကပြန်ကြည့်မယ်ဆိုဒါပေမဲ့အာဘက်ကပြန်ဖက်ကပြန်ပြီးတော့အားနည်းချက်ဘက်ကပြန်ကြည့်ရတဲ့အခါကျတော့တရုတ်ရဲ့မူဝါဒတွေကဟိုတိတ်ပြီးတော့မတည်ငြိမ်တာတွေ့ရတယ်ဆရာလေမတည်ငြိမ်တာတွေ့ရတယ်ဆိုတာဥပမာဆိုတော့ net ဆိုရင်သူတို့ page တွေချင်းပြင်မယ်ဖွင့်စနေချင်းဖွင့်မယ်ဒါပေမဲ့ဟိုတစ်ဖက်ကပြန်ကြည့်ရတယ်သူတို့ရဲ့ဒီဘိုးအစိုးရမူဝါဒကတော့ဒီ site တွေထွက်ကုန်တွေကသူတို့အစကလေးကကိုယ်ဝဲဒါတည့်ရဝင်သူတို့တွင်းပြီးထားတဲ့ဟာတွေမဟုတ်ဘူးဒီတက်ဆိုင်ရာဒီ data အစိုးရတွေနဲ့နားလည်မှုယူပြီးတော့ပဲကျွန်တော်တို့ကသူတို့ဘက်က informally ဟိုသူတို့ကအလွတ်သဘောကြောင်းဝယ်နေတဲ့သဘောတော့ပဲရှိတယ်ဆရာလေကျွန်တော်တို့ဘက်ကတော့တည့်ရဝင်တက်ပူနေတာပေါ့အဲ့လိုမျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကထွက်ကုန်တွေထုတ်တဲ့အခါမှာသူတို့ရဲ့ဟိုမူဝါဒအရာပိတ်လိုက်ဖွင့်လိုက်လုပ်တဲ့အခါကျတော့ကျွန်တော်တို့ကဈေးဘက်ကတည်ငြိမ်တဲ့ဈေးဘက်တစ်ခုကိုကျွန်တော်တို့နေရဦးတယ်။နောက်တစ်ခုကသူတို့စီကနေပြီးတော့ဥပမာဂျင်းနီမြို့နံမှုတွေလာမယ်ဆိုရင်လည်းပဲကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့ဂျင်းနီမြို့နံမှုရှားဖို့အတွက်နည်းနည်းအခက်အခဲရှိရစက်။ခက်ခဲရှိရသူတို့ကတော့သူတို့အချိုးစီးပွားရှိဖို့အဓိကဦးစားပေးတယ်။ဥပမာဆိုရင်ကျွန်တော်တို့ဒီဂျင်းနီမြို့နံမှုမူဝါဒမှာဘာပြောလဲဆိုရင်သူတို့ဦးစားပေးမူဝါဒထဲမှာတော့တာဝန်ယူမှုတာဝန်ခံမှုရှိပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိတဲ့ဇင်းညွတ်နံမှုတွေကိုဦးစားပေးတယ်။တစ်ဖက်ကတော့ရှင်းတယ်ဇင်းညွတ်နံသူ။ဒါပေမဲ့နောက်တစ်ဖက်ကဘာလုပ်လဲဆိုတာကျွန်တော်တို့အရေးကြီး။နောက်တစ်ဖက်ကတော့တကယ်တမ်းဖြစ်တင်တာတော့ပြည်သူပေါ့။ပြည်သူအတွက်အကျိုးရှိတဲ့ဇင်းညွတ်နံသူတွေအကျိုးရှိတဲ့ဇင်းညွတ်ဖြစ်တယ်။ဒါပေမဲ့တကယ်တမ်းကျွန်တော်တို့ဒီဥပဒေစိုးမှုနဲ့နေပါလာတဲ့အခါကျွန်တော်တို့ဒီအတွေ့အကြုံအနာရှင်နိုင်ငံတွေမှာတော့နှစ်ဦးနှစ်ဖက်ဆိုရင်တော့အဓိကအကျိုးမြတ်ရနေတာတဦးကဇင်းညွတ်နံသူနဲ့တဦးကတော့လုတ်ပိုင်ခွင့်ရှိသူဆိုတဲ့နေသားမျိုးသွားရောက်တာပေါ့။ကျန်တဲ့ပြည်သူတွေရဲ့အထူးကံစားခွင့်တွေလူအခွင့်အရေးတွေဒါတွေကြတော့သူတို့ကပြင်းမဆိုင်တော့ဘူး။အဲ့လိုအခြေအနေမျိုးမှာဆိုရင်တော့ကျွန်တော်တို့ကဒီသူတို့ရဲ့ဇင်းညွတ်နံမှုကပြည်သူအတွက်အကျိုးစီးပွားရှိတာကဟိုနည်းနည်းနဲလာတဲ့အပိုင်းမှာရှိရတော့ကျွန်တော်တို့မြင်နေအဲ့လိုပဲဆရာ
။ခုနကဆိုချင်ပြောသားတယ်လို့ပဲတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုတာကတော့ဒီမိုကရေစီလူ့ခွင့်ရေးခုနကဆိုချင်စောစောကပြောခဲ့တဲ့ပုံရိပ်မိမိကိုယ်ရဲ့ပုံရိပ်မိမိနိုင်ငံရဲ့ပုံရိပ်အစားရှိတဲ့ပုံရိပ်တွေပါပါဝင်ပတ်သက်နေပါတယ်အကျိုးရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့နှုတ်နှစ်ဖက်နော်အကျိုးလည်းရှိတာဝန်ခံမှုတာဝန်ယူမှုလည်းရှိတဲ့နော်စနစ်မျိုးတွေကိုကျွန်တော်တို့တည်ဆောက်မှာဒါမြန်မာနိုင်ငံရဲ့တိုးတက်မှုဟာအနာဂတ်ရှိမယ်လို့ပြောလို့ရပါတယ်ကျေးဇူးအများကြီးပါပါတယ
်အခုကျွန်တော်တို့ကျေးဇူးပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့ဆွေးနွေးသွားခဲ့တာကတော့နယူးဇီလန်ရောက်ပိုင်းmessage university မှာပေါ်ကူဘက်ဂျူနီကိုစူးစမ်းနေတဲ့ပေါ်ကူဘက်ကျောင်းသားကိုတန်ထူးဖြစ်ပါတယ်ကျွန်တော်တမောင်ပန်းပ
ါ New Zealand နိုင်ငံမြောက်ပိုင်း Message University ကပါရဂူဘွဲပါရဂူဘွဲတက်နေတဲ့ကျောင်းသားကိုကြံသူကိုဥတည်မောင်တန်းကဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။ဒ PO American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ PO American တိုင်းရဲ့မနက်ပိုင်းအတန်းတွေအစီအစဉ်တွေကို Line 2 3249တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ PO ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်ထင်တောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတကားတပတ်အတွင်းမြန်မာသတင်းတွေကိုပြောပြပေးပါမယ်ဆီအာနာသိန်းနာတနည်းပြည့်မြန်မာနိုင်ငံအခြေအနေကိုအမေရိကန်အောက်လွှတ်တော်မှကြားနာဖွဲ့ကျင်းပနေပါတယ်အာနာသိန်းပြည်နောက်စစ်ပြေးဒုက္ခသည်တွေနှစ်ဆတိုးလာပြီး8သိန်းကျော်ရှိလာတယ်လို့ကုလသမဂ္ဂကပြောပါတယ်အဲ့ဒီအကြောင်းတွေပါတဲ့တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
The reason why My Prime Minister has
မြန်မာနိုင်ငံကိုရှင်းလာတဲ့တွားခွင့်ရဖို့နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပါတွဲဆုံခွင့်ရရေးစစ်ကောင်စီရဲ့သဘောတူညီချက်ရဖို့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကဖေဖော်ဝါရီလ19ရက်နေ့မှာပြောပါတယ်အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကသတ်မှတ်ထားတဲ့အတွက် NUG နဲ့အာဆီယံအဖွဲ့ကြားဆက်သွယ်ပြောဆိုရမျိုးမရှိသေးဘူးလို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးဆခွန်ကပြောဆိုခဲ့တာပါမြန်မာအရေးနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေကြားသဘောထားကွဲပြားမှုတချို့ရှိပေမဲ့ဖြေရှင်းနိုင်ဖို့ကြိုးပမ်းနေပါတယ်လို့လည်းဖနွန်ပင်မြို့မှာတရက်ကြာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတို့ရဲ့အစည်းအဝေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအဲဒီလိုပြောဆိုခဲ့တာပါအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဆွန်ခွန်းအနေနဲ့မြန်မာခီးစဉ်အတွင်း NUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရရွေးကောက်ခံကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနိုင်ငံကိုစားပြို့တဲ့အစုအဖွဲ့တွေအရှက်ဖက်အဖွဲ့အစည်းတွေအကြမ်းမဖက်အာဏာဖီဆန်တဲ့အဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတွေ့ဆုံတင်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအဲ့ဒီနေ့မှာပဲသူ့ရဲ့ Facebook စာမျက်နှာမှာအကြံပြုရေးသားထားပါတယ်မြန်မာနိုင်ငံမှာတိတာတဲ့တိုးတက်မှုတွေမတွေ့ရတဲ့အတွက်ဒီအဆင့်မြင့်အစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကကိုစားပြို့တက်ရောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံရေးမှာတိတာတဲ့တိုးတက်မှုမတွေ့ရသမျှနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စီလဲကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရအိရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့တစ်နှစ်တာကာလအတွင်းအပြစ်မဲ့ပြည်တွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာရေးတွက်လို့မရနိုင်အောင်ကြီးမားကျယ်ပြန့်နေလို့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးတန်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကင်မွိုင်းဖေဖော်ဝါရီ18ရက်အောက်တိုဘာကြာနာပွဲမှာတင်ပြခဲ့ပါတယ်။မြမအကြက်တဲ့စစ်အာဏာသိမ်းတစ်နှစ်ပြည့်ပြီးနောက်လို့ဆိုရမယ့်ခေါင်းစဉ်နဲ့အမေရိကန်အောက်တိုဘာအာရှပစိဖိတ်ဗဟိုအာရှဒေသများနဲ့လက်နက်မပြတ်ပွားရေးဆိုင်ရာဆက်ကော်မတီမှာမြမရေးကြာနာပွဲတရကိုကျင်းပခဲ့တာပါ။အဲဒီကြာနာပွဲကိုဒူလက်ထောက်ဝန်ကြီးကင်မွိုင်းနဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအေဂျင်စီ USAID ဒုတိယအကြီးအကဲခရိတ်ဟတ်တို့တက်ရောက်တင်ပြခဲ့ပါတယ်။အာနာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်ကလေးငယ်138ဦးအပါအဝင်တေဆုံးသူ1500ကျော်ရှိခဲ့ပြီးဖမ်းဆီးခံရသူ12000ထဲမှာ900ဝန်းကျင်အခုထိထိန်းသိမ်းခံထားရတာကိုလည်းဒုလက်ထောက်ဝန်ကြီးကင်မွိုင်းကဥပမာပေးပါတယ်။ဒါပြင်ဖမ်းဆီးထိန်းသိမ်းထားသူတွေကိုနှင်ပန်းနှိပ်စက်တာ၊လိမ်ပိုင်းဆိုင်ရာစော်ကားတာတွေစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတဲ့သတင်းတွေအများပြားကြားသိရတယ်လို့လည်းပြောထားပါတယ်။ Craig Hart ကလည်းမြန်မာကိုပေးအပ်ခဲ့တဲ့လူသားချင်းစာနာမှုအကူအညီတွေနဲ့စစ်တပ်ရဲ့လူခွင့်ချိုးပေါမှုတွေကိုတင်ပြခဲ့ပါတယ်
။နော်ဝေးနိုင်ငံအခြေစိုက်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီနဲ့မြန်မာနိုင်ငံကသူ့ရဲ့လုပ်ငန်းကိုရောင်းချတဲ့အခါတုံးဆွဲသူတွေရဲ့အချက်အလက်တွေကိုကာကွယ်ထားပါတယ်ဆိုတော့အာမခံချက်မျိုးပေးဖို့တယ်လီနော့အစုရှယ်ယာရှင်အများအပြားကတောင်းဆိုနေကြတယ်လို့ Reuters သတင်းတပုတ်မှရေးသားထားပါတယ်။နော်ဝေးကုမ္ပဏီကအစုရှယ်ယာ59ရခိုင်နှုန်းပိုင်ဆိုင်ထားတာပါ။ DNB Assets Management Stobron Asset Management နဲ့ KLP စတဲ့အစုရှယ်ယာရှင်တွေကအဲ့ဒီအာမခံချက်မျိုးပေးဖို့တောင်းဆိုနေတာပါ။တယ်လီနော့ကတော့သူ့ရဲ့ဝန်ဆောင်မှုပေးနေတဲ့၃ဆွဲသူ18တန်းတို့ရဲ့အချက်လက်တွေထက်ကုမ္ပဏီဝန်ထမ်းတွေကိုအကအကွယ်ပေးဖို့မြန်မာဥပဒေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့ပြောထားပါတယ်။စစ်ကောင်စီပေါ်ဆန့်ကျင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့တင်းရှောင်နေတဲ့သူတွေရှိရာ200ကိုဖော်ပြတဲ့မှတ်တမ်းတွေကိုလွှဲပေးဖို့စစ်ကောင်စီကတောင်းခံခဲ့တာကြောင့်တယ်လီနော့ဖက်ကပေးအပ်ခဲ့ရတယ်လို့လုံခြုံရေးကြောင့်နာမည်မဖော်လို့တဲ့တယ်လီနော့ဝန်ထမ်းတစ်ဦးရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းတရားမှရေးသားထားပါတယ်။မြန်မာနိုင်ငံကအစုရှယ်ယာတွေကိုလက်ဗနွန်အခြေဆိုင် M1 ကုမ္ပဏီကိုရောင်းမယ်လို့တယ်လီနော့ဖက်ကကြေညာထားပေမဲ့အစုရှယ်ယာအများစုကိုစစ်ကောင်စီနဲ့အဆက်အဆက်ရှိတဲ့ရွှေပြိုင်းဖြူကုမ္ပဏီကပိုင်ဆိုင်မှာဖြစ်တယ်လို့ရိုက်တာသတင်းဌာနသတင်းတွေမှာဖော်ပြခဲ့ပါတယ်။
စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာပြည်အားထုတ်လို့ရေးဖက်ဆက်လုပ်ကိုင်နေတဲ့ကီရင်ဂျပန်ကုမ္ပဏီကမြန်မာနိုင်ငံကနေထွက်ခွာမယ်လို့တနင်္လာနေ့ကကြေညာပါတယ်။ကီရင်က ตู้สู้เชียร์งานเสร็จได้ยังไงน้องกูเสร็จแต่ในปัตตมุมชีเร่กงมีกูส่วนละกงน้องส่งท่าเจ้าชาวบุปผินเสนียาบ้าเสร็จได้ยังอุปนิกงมีเนี่ยยิ่งป้อนในรายกูพิเศษหน่อยไหมเนื่องเล่นเจ้ามชีร่อเร่ด้วยคู่ลูส่งเพียร์ราพิเดลกงมีกับเปียวบาร์เร่ถ้าเป็นส่วนทั่วโลกกงมีเร่พิเดตัวเดียวเชฟรอนต่างกูเรีย POSCO
สิอาณาเตมีตเนจโอเรยาวลาเรเชงที่ตาขันตาพูเรเนสิกังซิจาไต้ฝรั่งปูพิโรเจียนลาตโลที่ตาปังสงอาเปียเมปิดูเรียลงจงเย่สาวุเนยเนจามาเยจังเข็คเคมิโซเนยินไซเนียบาเรเชียมีตามัยมูเบียมยมาปิดูกากวยตันเนสิกังซิจาคุยับไปไต้ฝรั่งปิ้นทานเนบิโรที่จังกับบาปงเจตักไลบาเรเลนจิวเนสเซมาเปียปิ้นเนจโอเรทายาดูเรเลชินเนบิโรเนอินชัวมีลังเกราบา
เรียนการที่สุนัขเท่านั้นสุดท้ายเรื่องมาทราบมาเจอเรียนสีเนี่ยแหละเนาะแต่เรียนเนี่ยแหละเดี๋ยวมูเบียนยูพ่อมาเลยพี่ยามาโมนันที่มูเบียยกกฎเทมาเลยจนเราไม่รู้เลยก่อนเราไม่รู้เลยยกกฎเทมาเจนี่ละ
ที่ลาเล่ามาโรติงการเรียนสิ่งสิ่งต่างๆเอ้าอารมณ์ยังเนี่ยมูเบียมีน่ะแต่สวยทับเรียนน้ำมาแต่ปวดเรื่องที่ลาลาลูติดตาขันยาพี่ว่าเลย แต่พอเรื่องทวีลาดูเรื่องวันจันทร์สิบโรมีเรื่องเป็นมินิดูกาชอบทางเราเชื่อโลกูนี่เนื้อตัวเรียกพี่ว่าเลยมีลงจุดทวีนี่อะไรกี่อาทิตย์เลยก็ตัวเองก็สิ่งเหล่านี้ยังไม่เป็นอะไรเลยบ่สิบเอ็ดตัวขาดคนต้องจ่อสิ่งเด็กยังเป็นอะไรมาเลยสิ่งสิ่งนี้เกี่ยนอยู่ตั้งห่างอาจจะเช่นเดียวกันนี่ว่าเลยยามานี้ก็มาสิ่งต่างอาณาเต็มไปด้วยน้ำไปปฏิบัติการเรื่องพิรุณโอ้ยส่งความทวีลาดูตัวขาดอีกตัวหาเนื้อสัตว์ดูแลพิโรชิ่งจ่ ည်းလက်တလုံးပြောဆိုထားပါတယ
်။ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်တိုက်ဖို့အတွက်ဆွန့်ဖြတ်ပြီးသားဖြစ်နေမယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဒီယိုမှာတောက်ကြံကပြောကြားပြီးတဲ့နောက်ရှင်းနေနေမှာပဲယူကရိန်းအရှေ့ဘက်မှာပြစ်ခတ်မှုတွေတိုးလာတယ်လို့သမ္မတပူတင်ကလည်းသူ့ရဲ့ကြီးမားတဲ့စီးရဲလက်ကျင်မှုတွေကိုကိုယ်တိုင်ကြီးကြံနေတာဖြစ်ပါတယ်။ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရေငုပ်တင်းမောပေါ်ကနေပြစ်လို့ရတယ်တိုက်ချင်းပြစ်ပက်တင်းတက်ဒုံအပါဝင်လက်နက်တွေနဲ့တိုက်ခိုက်မှုမျိုးစုံပါဝင်တဲ့စီးရဲလက်ကျင်မှုကိုကိုယ်တိုင်ကြီးကြပ်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းကိုရုရှားကဝင်တိုက်နိုင်တဲ့သတိပေးချက်တွေတိုးလာနေတယ်လို့ရုရှားကအားပေးထောက်ခံထားတဲ့သဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းဒေသတဝက်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးပြဿနာကိုဖြေရှာဖို့အတွက်တောင်းဆိုလိုက်ပါတယ်။ရုရှားသမ္မတဘာကိုလိုချင်နေလဲဆိုတာကိုမသိတဲ့အတွက်တွေ့ဆုံဆွေးနွေးလို့ကြောင်းဂျာမနီနိုင်ငံမြူနစ်မြို့လုံခြုံရေးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်။ရုရှားသမ္မတအနေနဲ့တွေ့ဆုံမဲ့နေရာကိုရွေးချယ်နိုင်ကြောင်းနဲ့ယူကရိန်းနေနဲ့ငင်းချင်းစွာဖြေရှာရေးအတွက်တန်တမာရေးလမ်းကြောင်းအတိုင်းပဲဆက်ပြီးသွားမယ်လို့လည်းပြောပါတယ်။ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတစ်ဝိုက်စီးရဲလှုပ်ဆောင်မှုတွေကိုရှော့ချမဲ့အထောက်အထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရဆဲဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးနဲ့အတမွေးဝမ်းကြောင်းမှုအခွင့်အလမ်းပုံမရရှိရေးကိုတိုက်တွန်းလိုက်ပါတယ်။9နှစ်ပါရှိလာပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးမဖြေရှင်းနိုင်သေးတဲ့အတွက်နိုင်ငံတကာအတိုင်းအဝန်းကလည်းကုညီဖြည့်ရှင်းကြဖို့လည်းတိုက်တွန်းခဲ့ပါတယ
်။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို32 49တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအလုံးပေးကင်းအနည်းငယ်ကင်းကြပါစေခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပ
Thank you. This program has come to you from the Voice of America, Washington.